ရွေးကောက်ပွဲကျင်းပဖို့ရပ်ပေါင်း40ပဲလိုပါတော့တယ်။ဒါပေမဲ့ဒီနေ့အချိန်ထိမဲပေးခွင့်ရမဲ့သူစီးရင်ဟာအမှားပေါင်းများစွာရှိနေတယ်လို့မြန်မာပြည်အနှက်မှာပြောသံတွေကြားနေရပါတယ်။တချို့မဲဆန္ဒရှင်တွေကမဲပေးခွင့်ရမဲ့စီးရင်နဲ့မပါသလိုတချို့ကတော့အရင်နေထိုင်ခဲ့တဲ့နေရက်လိပ်စာတွေမှာရောလက်ရှိနေတဲ့နေရက်လိပ်စာတွေမှာပါနေရာနှစ်နေရာမှာပါနေတယ်လို့ပြောဆိုနေကြပါတယ်။ဒါပြင်ရေကြီးလို့အိုးပြစ်အိမ်ပြစ်ထွက်ပြေးရတဲ့နေရာတွေမှာဆိုလူတွေမှာတောကမျိုးစုံနဲ့မို့မဲစင်းမကြည့်နိုင်ကြဘူးလို့ကြားရပါတယ်။ဥပမာအနေနဲ့သခိုင်းတိုင်းကဏီမြို့နယ်အိုင်တောင်ရွာကမဲစင်းအမှားနဲ့ပတ်သက်လို့လေးလာသူတူဖြစ်တဲ့ကိုညံမိုးဆက်ပြောပြတာကဒီလိုပါ။က
ဏီမြို့နယ်အိုင်တောင်ရွာမဲပေးခွင့်ရှိသူ905ကိုလေးလာကြည့်တဲ့အခါမှာဒီမှားတော့ကကျွန်တော်လေးလာကြည့်တော့ဘာလို့150ကျော်နေဒီနာမည်မှားရင်ဗာမိနာမည်မောက်ဆိုလို့ဖေးမိပေါ့မိဘနာမည်မှားတယ်။ဘွားမဆိုလို့တော့ဒုတိယကျင်ရေးကြီးတော့မှတော့စောင့်နေပါညာတော်လေးခက်ခဲနေတာအသွားလာတာလည်းခက်ခဲနေတော့စောင့်နေကလှုပ်ရှားနေရဆိုတော့ဘာမှကိုဒီမှာကြေးွားတယ်လူလူနေစိတ်ပါဝင်လာမှတိတ်မရှိပဲဖြစ်
။နောက်ဥပမာတစ်ခုက ARD တိုင်းဟင်္ဒရာ KI မှာမဲစင်းအမှားတွေဖြစ်နေတဲ့ကိစ္စပါ။အဲ့ဒီမှာဆိုရင်မဲပေးခွင့်ရှိသူဦးရေ7000ကျော်ထဲမှာလူ4000လောက်ပဲမဲစင်းလာကြည့်နိုင်ပြီ။အဲ့ဒီလာကြည့်တဲ့သူတွေထဲမှာလူပေါင်း4000ကျော်ရဲ့စီးရင်တွေမှားယွင်းနေတယ်လို့ဟင်္ဒရာခရိုင်ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီလိုမျိုးတနင်္ဂနွေလုံးနှီးပါမှားနေတဲ့မဲစင်းနဲ့ရွေးကောက်ပွဲရဲ့အလားအလာကိုပြည်သူတွေကြားမှာဘယ်လိုသုံးသပ်နေကြလဲ။မြန်မာနိုင်ငံလုံးဆိုင်ရာဆရာမများသမဂ္ဂရဲ့အမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ပသိမ်တက္ကသိုလ်ကသမိုင်းဘာသာရပ်ကတိကဆရာဦးသက်ထိုင်အောင်ကိုမေးကြည့်တော့အချက်3ချက်ကိုသူကထောက်ပြပါတယ်။
2000 constitution ကိုမပြင်နိုင်သေးရတော့ဖြစ်ရဖဲမဖြစ်နိုင်ဘူး။အဲနောက်ပြီးတော့အဲ့ဒီဥစ္စာအနေမှာတစ်ဆင့်တစ်ထည့်ရောက်ပြီးတော့ဒီဥစ္စာကိုတော့ပြီးတော့ပြင်မယ်ဆိုတဲ့ပုံစံမျိုးနဲ့တခါပြန်ပြီးစဉ်းစားကြည့်မယ်ဆိုလို့ချင်တာပဲ။အခုကရွေးကောက်ပွဲကော်မရှင်ကတိုင်ဖြစ်ရမှာပေါ့ဗျာ။ဟိုဘက်လည်းမပါဘူးဒီဘက်လည်းမပါဘူးဖြစ်ရမယ်။အားလုံးကပါသမတ်ကြမယ်လို့ယူဆတဲ့ဖွဲ့စည်းတစ်ခုဖြစ်ရမယ်ပေါ့။အဲဒီတော့အဲ့ဒီဖွဲ့စည်းမဖြစ်တဲ့အတွက်အဲ့ဒီဥစ္စာကလည်းတစ်ချက်ဒါပြန်စဉ်းစားကြည့်ရဖြစ်တယ်။နောက်တတိယအချက်အနေနဲ့ပြောရမယ်ဆိုလို့ရှင်တော့ရွေးကောက်ပွဲမှာမဲပေးဖို့အတွက်ကိုတိုင်းလာကြည့်ရမယ်ဆိုပြီးတော့ဒါမဖြစ်နိုင်တော့တဲ့ကိစ္စပဲ။ပြည်သူကသူ့မဲစင်းကိုသူပြန်ကြည့်ရမယ်ဆိုတဲ့ဥစ္စာကျတော့အဲ့ဒီဥစ္စာကတော့လုံးဝကိုမဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့ကိစ္စတောင်းဆိုလိုက်တဲ့အတွက်ဒီဥစ္စာကိုစခဲ့တယ်ကျွန်တော်တို့လုံးဝစန့်ကျင်ရမယ်။အဲ့ဒီလိုမှမဖြစ်နိုင်တော့ဘူးဆိုလို့ရှိရင်ဒါလုံးဝကိုတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ကျွန်တော်တို့ကတော့သုံးသပ်တယ်ဗျ။အဆုံးစွန်ဒီပြောတရားလုံးနိုင်တော့85ပဲဟိုရမယ်ဆိုတဲ့ပွဲဟာမျှတတဲ့ပွဲမဟုတ်ဘူး။တစ်စင်းတစ်စင်းနဲ့ short လာလိုက်ရတာကျွန်တော်တို့ဘက်မှာတော်တော်ကိုမြင့်လာတယ်အခုဆိုလို့ချင်းမဲစင်းကိုလာကြည့်တယ်ပါဆိုဒီနေ့ကိုနောက်ဆုံးဆိုပြီးတော့တတ်မှတ်တာသွားကြည့်ကြတဲ့လူတွေဥစ္စာမှာကျွန်တော်တို့ရက်ွက်ထဲမှာရှိတဲ့လက်လုံလက်စားသမားတွေဆိုတချို့ဆိုပဲကို1စာကိုရှာစားနေရတာပဲကျွန်တော်ဆိုလို့ချင်းပဲပြုတ်ဝယ်တာပဲပြည့်မုံလုံးကြီးတော့ဝယ်တာပဲဖြစ်ဖြစ်ရာဒီဥစ္စာမျိုးဆိုပြီးခင်ဗျားအဲဒီဥစ္စာကိုသွားကြည့်ပြီးပြီလားဘယ်လိုလုပ်ကြည့်နိုင်မလဲဗျာသူ1စာသူတောင်မှမနေရှာစားဘူးအဲ့ဒီတော့ဒါအပြင်သူကဘာလို့ဆိုလို့ရှုပ်ချက်ခန့်အောင်လုပ်ထားတာကြတယ်အခုမနေ့တော့လည်းမယ်ကျွန်တော်တကယ်ချင်းတယောက်ကပြောတယ်သူသွားကြည့်တဲ့ဆာမှာဒါရီဝက်ကြတဲ့အထိသူ့နာမည်ကိုရှာလို့မတွေ့ဘူးနောက်ပြီးတော့ကျွန်တော်တို့မာလူမျိုးရဲ့ဇေယျမှာလည်းရုံးမြေကန္တာမသွားခြင်းကိုစာဆောင်ရေးရမှာဆိုမရေးခြင်းဘူးအဲ့တော့ကိုယ့်ရဲ့မဲစင်းပါဖို့အတွက်ကိုဒီစီရင်ကိုဟလာတရွက်ပြီးတရွက်ပြီးတရွက်ပုံစံဘယ်ပေါအောင်ဖြည့်ရမှာဆိုတဲ့ဥစ္စာဘယ်လိုလုပ်လို့နိုင်မှာမလဲတွင်နေတဲ့ဥစ္စာကိုခက်အောင်လုပ်နေဆိုကြတဲ့ဒီဥစ္စာအမြတ်တာလည်းပွဲမဟုတ်ဘူး
မြန်မာနိုင်ငံရဲ့လေလာသုံးသပ်သူရန်ကုန်တက္ကသိုလ်ကတသနိကဘာသာရပ်ကတိကဟောင်းတူဖြစ်တဲ့စာရေးဆရာထွန်းစော်ထေးကတော့ဏိဒံမကောင်းပဲဏိကုံမကောင်းနိုင်ဘူးလို့အခုလိုသုံးသပ်ပြောဆိုပါတယ
်တော်တော်များများပြောနေကြတော့မဲစင်းကြီးအကုန်လုံးကတကယ်ကပေါက်တိကပေါက်ချာတော့ပူတဲ့ဟာတွေကလည်းပူနေတာတွေဆိုနောက်ဟိုတလောကတွေ့လိုက်ကြသလိုရှိရင်လူနာမည်မဟုတ်ဘဲနဲ့တက်သူရိတ်တလန်းလူနာမည်ရောက်ပြီးတော့ဟိုနောက်ပါကလူနာမည်ပါပါမလာတော့တာတွေဆိုတော့အဲ့လိုမျိုးကဘာဒီကဘောက်ချာတွေကအများကြီးရတာဆိုတော့တကယ်တမ်းကျတော့ရုပ်ဝဲကော်မရှင်ဖတ်တာဝန်ရှိတယ်နောက်တစ်ချက်ကအစိုးရမှလည်းတာဝန်ရှိတယ်နောက်ဆက်စလုံးမှတာဝန်ရှိတယ်ဒီကထွက်လာတဲ့ရုပ်ဝဲနဲ့ပတ်သက်လို့ရှိရင်အဲ့လောက်မဲစင်းမှားနေတဲ့ရုပ်ဝဲဒါကျွန်တော်တို့ဉာဏ်ကြီးကမှားနေတဲ့ပုံကဒါမိကုံးမှားသွားမှာပဲဒါကြောင့်ရုပ်ဝဲနဲ့ပတ်သက်လို့ရှိရင်လည်းတရားမျှတတဲ့ရုပ်ဝဲဖြစ်မလာနိုင်ဘူးလို့အဲ့လိုပဲဒီမှာရှိတဲ့လူတွေကတော့သုံးသပ်ကြပမာပြည်ရဲ့အနေထားရဒီကောက်ဝဲကော်မရှင်ဥက္ကဋ္ဌဆိုတာသမရခံခန့်တဲ့ခါကျတော့သမရကိုယ်တိုင်မှလည်းဒါတာဝန်ရှိသူ့လူသူမနိုင်ဘူးလားအတော့ရခိုင်တို့မဲ့အမှန်ရမယ်လို့ဆိုကြီးကပြောထားတဲ့ကွာအဲ့ဒီလိုအဲ့လောက်ပဲပြီးမယ်ဆိုတဲ့သဘောများဖြစ်နေသလားဆိုတာအားလုံးကတော့သုံးသပ်ကြတာပေါ့ဟိုအထူးအဖြစ်ပြောမဆိုရင်တော့ဒီရုပ်ောက်ဝဲတစ်ခုလုံးကတရားမျှတတဲ့ရုပ်ောက်ဝဲဖြစ်မလာနိုင်ဘူးလို့ရှင်းတယ်အားလုံးကလည်းအဲ့ဒီတိုင်းပဲသုံးသပ်ကြတယ်ဒါပေမဲ့လည်းပဲဟိုပါတီတွေအနေနဲ့ကြတော့ဒီလမ်းပေါ်ကမလျှောက်ရင်တကြမ်းနဲ့လမ်းကြတော့လေသူတို့မလျှောက်နိုင်ကြဘူးတကယ်လမ်းဆိုတော့ပါတီတွေတော်တော်များများကသူတို့အဲ့လိုမသိမှန်းနဲ့ရုပ်ောက်ဝဲမဝင်ဘူးပြာဆိုတာမျိုး ပြောလိုက်မဆိုရင်လည်းဒီမှာကဒီခွေရေးတစ်ခုလက်လို့မခံနိုင်ဘူးဆိုတဲ့ပုံစံရှိတဲ့ခါကျတော့အားလုံးကနောက်ဆုံးဘာပဲဖြစ်ဖြစ်ရေကောက်ပွဲဝင်မကွာဆိုတဲ့အနေထားနဲ့ဝင်ရတာကျွန်တော်တို့ကတော့ဒီရေကောက်ပွဲကတရားမျှတတဲ့ရေကောက်ပွဲလည်းဖြစ်လာမှာမဟုတ်ဘူးကျွန်တော်ကပြောသလိုမေဂျာပရိုင်မစ်ဖြစ်တဲ့ညီမ်းတွေကိုယ်တိုင်ကိုယ်ကအမှားဖြစ်နေတဲ့အတွက်ဒီလိုကောက်ချက်ကလည်းအမှားကိုပဲဥပြဲသွားလိမ့်မယ်လို့အဲ့လိုပဲယုံကြည်ထားပါတယ
်မဲပေးခွင့်ရှိတဲ့သူစီရင်ကိုယာကိုင်းလုံးအပြည့်နီးပါမှန်ကန်အောင်မထုတ်ပြန်နိုင်မဲ့ကျင်းပတော့မဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သုံးသက်ချက်အမြင်တွေကြားခဲ့ရတာပါခင်ဗျ